လူလူနိုင်ငံတွင်း Hezbollah စစ်သွေးကြော်တွေကိုအစ္စရေးကစစ်ဆင်နေရမှာတတင်းလာနေအစ္စရေးလီကြောင်းတက်ခိုက်မှုကြောင့်လူ356ဦးထက်မနည်းသေဆုံးပြီးတော့1200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ပြမ800ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်လေဗရွန်နိုင်ငံတောင်ပိုင်းကနေရာတော်များများကြီးကြီးမားမားတိုက်ခိုက်ခံခဲ့ရတယ်လို့လေဗရွန်နိုင်ငံပိုင်သတင်းတွေမှာလည်းကြေညာသွားပါတယ်ဒီဆုံးတဲ့အထက်မှာတော့ကလင်းငယ်24ဦးနဲ့မျိုးသမီး42ဦးပါတယ်လို့လေဗရွန်ကျောင်းမကြီးတောင်ရှိသူတွေကပြောပါတယ်လေဗရွန်ရှေ့ချမ်းဘက်ကတောင်ကျောင်းမှာရှိတဲ့ဒေသခံတွေအနေနဲ့ Hezbollah လက်နက်တိုက်တွေကနေဝေးဝေးနေကြဖို့အစ္စရေးစစ်တပ်ကသတိပေးပါတယ်အစ္စရေးပိုင်နက်ကိုလုံမှုယူတိုက်ခိုက်တာမျိုးမလုပ်နိုင်ဖို့အတွက် Hezbollah တို့ပြင်ဆင်ဆောင်ရွက်မှုတွေကိုစောင့်ကြည့်သွားမယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူကပြောပါတယ်လေဗရွန်တောင်ပိုင်းမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးကြရတာမလို့ဘေရုမြို့အသွာအဝေးပြေးလက်မကြီးပေါ်မှာပြည့်ကျက်နေပါတယ်Hezbollah ဟာဒုံးကျည်တွေ drone တွေနဲ့လက်နက်တွေကိုရပ်သားနေရာတွေမှာတူလောင်ထားတယ်လို့ Israel စစ်တပ်ပြောခွင့်ရသူကပြောပါတယ်။ Hezbollah တို့ရှိနေတဲ့နေရာနဲ့ဝူးဝေးနေကြဖို့လက်ပလွန်နိုင်ငံသားတွေကို Israel ကသတိပေးနေပါတယ်။အနည်းငယ်လမ်းကြောင်းတွေကနေထွက်ခွာကြဖို့နဲ့စစ်စီရင်ပြီးရင်တော့မိမိရဲ့နေအိမ်ကိုဘေးကင်းရေးနဲ့ပြန်လာနိုင်ကြတယ်လို့ Israel ဝန်ကြီးချုပ်နေတန်ယာဟူးကလည်းလက်ပလွန်ပြည်သူတွေကိုသတိပေးစကားပြောကြပါတယ်။